ပါကစ္စတန်လွတ်တော်ကရှာဘတ်ရှာရစ်ကိုဝန်ကြီးချုပ်အသစ်အဖြစ်တင်းငွေနဲ့မှာမဲပေးရွေးချယ်လိုက်ကြပါတယ်။ဖေဖော်ဝါရီလမှာကျင်းပခဲ့တဲ့ပါကစ္စတန်အထွေထွေရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုတဲ့ဆွဆွဲမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်ခဲ့တဲ့ကြမှာပဲအောက်လွတ်တော်ကအခုလိုမဲပေးရွေးချယ်လိုက်ကြတာပါ။ဝန်ကြီးချုပ်အဖြစ်အရွေးခံရဖို့အောက်လွတ်တော်ကိုယ်စားလှယ်336ဦးထက်ကထောက်ခံမဲ့169မဲ့လိုအပ်ပြီးတော့နာဗတ်ရှာရစ်ထောက်ခံမဲ့200တမဲရခဲ့တာဖြစ်ပါတယ်။အချင်းကျနေတဲ့ဝန်ကြီးချုပ်ဟောင်းအီမရာခန်းရဲ့ထောက်ခံမှုရထားတဲ့အတိုက်ခံအိုမာအယပ်ကရော92မဲ့သာရရှိခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အဖြစ်ရှာဘတ်ရှာရစ်အရွေးချယ်ခံရကြောင်းအောက်လွတ်တော်ဥက္ကဋ္ဌအာယာဆာဒီကကြေညာလိုက်တဲ့အခါမှာဝန်ကြီးချုပ်ဟောင်းအီမရာခန်းကိုထောက်ခံရတဲ့လွှတ်တော်အမတ်တွေစီကကြဲလောင်တဲ့ကန့်ကွက်တမ်းတွေထွက်ပေါ်လာတာပါ။ဖေဖော်ဝါရီလ10ရက်နေ့ကကျင်းပတဲ့အထွေထွေရွေးကောက်ပွဲဟာရှရစ်ရဲ့ PMLN ပါတီအပါအဝင်စစ်တပ်ကိုထောက်ခံတဲ့ပါတီတွေအသားရဖို့မဲမတမာမှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုပြီးတော့မစ္စတာခန်းကိုထောက်ခံခဲ့ကြတဲ့လွှတ်တော်အမတ်တွေကဆွဆွဲခဲ့ကြပါတယ်။